ရွေးကောက်ပွဲအောင်နိုင်ရေးအတွက်နိုင်ငံရေးပါတီတွေစီရင်ရေးဆင်းနေချိန်မှာပဲအတိုက်ခံပါတီ NLD ကိုတိုက်ခိုက်တဲ့စာတွေကိုလူအုပ်စုတွေနဲ့ဖြန့်ဝေလှုပ်ရှားမှုတွေလုပ်နေတယ်လို့ NLD ပါတီကတာဝန်ရှိသူတွေကပြောပါတယ်ဒီလိုနောက်ဆက်မှုတွေအတွက်တက်ဆိုင်ရာတာဝန်ရှိသူတွေကထိရောက်တဲ့အရေးယူမှုမရှိသေးဘူးလို့လည်းဆိုပါတယ်ရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေကပါတီတွေစောင့်ထရမယ်မူကျင်းဝတ်တွေကိုဖောက်ဖျက်တယ်လို့အကြောင်းကြားလာရင်အရေးယူဆောင်ရွက်မယ်လို့ပြောဆိုထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်သွယ်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်အခုဆိုရင်2015နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေဘက်ကစက်တင်ဘာလ10ရက်နေ့ကနေစပြီးတော့ရပ်ပေါင်း60အတွင်းမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ရှားနေကြခြင်းဖြစ်ပါတယ်ဒီလိုအချိန်မှာအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တချို့မှာအဖွဲ့ချုပ်ကိုဆန့်ကျင်တဲ့ကန့်ကွက်လှုပ်ရှားမှုတချို့ကိုလှုပ်ရှားလာတာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းက VOA ကိုပြောပါတယ်
ကျွန်တော်တို့စီမှာတော့အနောက်ဆက်ရှိတယ်အန်တီဆန်ကြီးတွေဆိုင်ရက်တွေဝေးတယ်။နောက်မဘာသာလို့နာမည်တက်ထားတဲ့ဆိုင်ရက်တွေဝေးတယ်။အဲ့ဒါမျိုးတွေကအဲ့လိုဖွဲ့ချုပ်ဆန့်ကျင်တဲ့ဆိုင်ရက်စာတမ်းမျိုးတွေပေါ့။အဲ့ဒါမျိုးတွေဝေးတာတော့တွေ့တယ်။အဲ့ဒါကျွန်တော်တို့ကကိုယ်နီးကိုယ်ဟာနဲ့ပဲဒီဟာတွေမရှိအောင်လူညုံရင်းကိုကိုယ်လူညုံရင်းကိုပို့ပြီးတော့စဉ်စဉ်ပြန်ကင်တွေ့ရမှာ။အဲ့ဒါပဲလုပ်နေတယ်။
မဲဆယ်စီယုံရဲ့ကာလအတွင်းမှာအခုလိုကြုံလာရနိုင်ခြေရှိတဲ့နောက်ဆက်မှုတွေနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေဘက်ကကြိုတင်ပြင်ဆင်မှုတွေနဲ့ထိရောက်တဲ့အရေးယူဖြေရှင်းပေးနိုင်ခြင်းမရှိဘူးဖြစ်နေတယ်လို့လည်းရွေးကောက်ပွဲလေလာသုံးသပ်သူဦးစီသူအောင်မြင့်ကပြောပါတယ်
။အဓိကကတော့ဘာပြဿနာနဲ့ကြုံရလဲဆိုတော့ဟိုပါတီတွေကမဟုတ်တဲ့အခြားသောအဖွဲ့အစည်းအမျိုးမျိုးဟိုဘာသာရေးဆိုင်ရာအဖွဲ့အစည်းတွေလူမှုရေးဆိုင်ရာအဖွဲ့အစည်းတွေနောက်တပီးပုဂ္ဂလတွေနောက်လူအုပ်အစုတွေကနေပြီးတော့မှတရားမဝင်စာရွက်စာတမ်းတွေဖြန့်ဝေတာတွေနောက်ပြီးတော့မှမှန်ကန်တဲ့ဆိုင်းဘုတ်တွေပါတွေအဲ့ဒါထောင်ပြီးတော့မှဟိုဆန္ဒပြတာတွေဒီအော်ဟစ်တာတွေချင်းတွေပါတွေဖွင့်ပြီးတော့မှဟိုနှောက်ရက်တာတွေအဲ့ဒီဟာမျိုးတွေကတော့အဓိကကြုံရတယ်အဲ့လိုကြုံတဲ့အခါကျတော့ကော်မရှင်ကိုသွားတိုင်လိုက်ရင်တော့ကော်မရှင်ကသူတို့အမြဲပြောလို့ပြောထားကြည့်တာဒါသူတို့နဲ့မဆိုင်ဘူးလို့ပြောတယ်ဒါနိုင်ငံရေးပါတီတွေမဟုတ်တဲ့အခါကျတော့ဆိုတော့အာဏာပိုင်အဖွဲ့ကြီးတွေကလည်းဟိုလာတိုင်မှာပါညာဆိုရင်တချို့နေရာတွေမှာတော့အမှုဖွင့်ပေးလိုက်တာတော့ရှိတယ်ဥပမာ ARV တိုင်းမှာဆိုရင် NLD ဘက်ကနေပြီးတော့မှဒါကိုအမှုတော့ဖွင့်ထားတယ်အမှုတော့ဖွင့်ထားတယ်ဒါပေမဲ့လက်တွေ့ဒီနေ့ကာလဆိုတော့ကြာပြီးအခုရွေးကောက်ပွဲဆိုလည်းရက်90တောင်မကြံတော့ဘူးဒီလိုနှောက်ရက်တာတွေပါတယ်နဲ့ပတ်သက်ပြီးတော့မှစီးရသားကြီးနဲ့ပေါ့နော်တက်ဆိုင်ရာအာဏာပိုင်တွေကတိတိယယောက်အေးယူတာ၊ကင်တွေတာ၊တားမြစ်တာပါညာဒါတွေလုတ်ကင်ပေးတာမရှိတဲ့အခါကျတော့ရွေးကောက်ပွဲနီးလာစီတွေဒါနဲ့ပတ်သက်ပြီးတော့ပြဿနာတွေပေါ်ဖို့အတွက်လမ်းစာတွေပို့ပြီးတော့ရှိလာတယ်နေပဲလို့ဟိုသုံးသပ်လို့ရတာပေါ့
ဒေါ်အောင်ဆန်းစုကြည်ဟာမကြခင်မှာရခိုင်ပြည်နယ်ဘက်ကိုလည်းစီယုံရေးခီးသွားဖို့ရှိနေပါတယ်ရခိုင်ပြည်နယ်ဟာဘာသာရေးလူမျိုးရေးအသွင်ဆောင်အကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့နေရာပါဒေါ်အောင်ဆန်းစုကြည်လာရောက်ခဲ့ရင်ဆန္ဒပြကန့်ကွက်မှုတွေနဲ့ကြုံလာရနိုင်ခြေရှိတယ်လို့လည်းမှန်းဆမှုတွေရှိတယ်လို့သူ့ရဲ့လုံခြုံရေးအတွက်လည်းစိုးရိမ်မှုတွေရှိနေတာပါမောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ကတာဝန်ခံအရာရှိဦးစန်းဝင်းထွန်းကမဲဆွယ်စီယုံရေးကာလတွေအတွင်းမှာအခုချိန်ထိနိုင်ငံရေးပါတီတွေဘက်ကတိုင်ကြားလာတာမျိုးမရှိပေမဲ့လို့ကော်မရှင်ဘက်ကလည်းစောင့်ကြည့်နေပြီးတိုင်ကြားလာရင်အရေးယူဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ်
။ဟုတ်ကဲ့ကော်မရှင်ကစောင့်ကြည့်တယ်ဆိုတာတဲ့နိုင်ငံရေးပါတီချင်းချင်းထိမ့်သိမ့်နဲ့ဆင်းနေပါတီချင်းချင်းထိမ့်ကြောင်းပြီးတော့သူတို့အဲဒီကော့ကွန်တာနဲ့ဖောက်ပြမှုရှိလားမရှိလားဒါမျိုးတွေပါတီချင်းချင်းထိမ့်ကြောင်းမကြည့်ရှုပါလေကြာ။စီမင်းစီကနဲ့မကန့်ညီဆိုလို့ရင်ကျွန်တော်တို့ဒီတိုင်တန်းနဲ့ဆင်ကြရင်တော့ကျွန်တော်တို့ကကိုကော်မရှင်ဖွဲ့ခွဲနေနဲ့ဆုံးဖြတ်လို့ရရင်ဆုံးဖြတ်ပြီးတော့အရင်ဘဝမှုဖြေရှင်းပေးမှာပေါ့ကိုအနေနဲ့ဆုံးဖြတ်လို့ရရင်တော့ကော်မရှင်ဘက်အဖွဲ့ဘက်အစစ်အစစ်ကိုတင်ပြပြီးတော့ဆောင်ရမှာပေါ့
ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘက်ကတော့မဲဆွယ်စည်းရုံးရေးကာလမတိုင်ခင်ကာလတွေမှာနိုင်ငံရေးပါတီတွေနဲ့နောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ခြင်းစက်တင်ဘာလ10ရက်နေ့ကနေစလို့နိုင်ငံရေးပါတီတွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွယ်စည်းရုံးကြတဲ့အခါလိုက်နာကျင့်သုံးရမယ့်ကျင့်ဝတ်နဲ့အညီလိုက်နာဆောင်ရွက်ခြင်းရှိမရှိကိုစောင့်ကြည့်မှုတွေပြုလုပ်ဖို့နဲ့တကယ်လို့ကျင့်ဝတ်နဲ့မညီဘူးလို့တိုင်ကြားလာရင်ညှိနှိုင်းဖြေရှင်းဆောင်ရွက်ပေးမယ်ဆောင်ကြီးကော်မတီကဖြည့်ရှင်းပေးမှာဖြစ်ပြီးဒါမှမဟုတ်ရင်တော့ဒါမှမရရင်တော့စစ်ဆက်ညှိနှိုင်းရေးကော်မတီကိုတင်ပြပြီးအဲ့ဒီအထိမှဖြည့်ရှင်းလို့မရခဲ့ရင်တော့ရွေးကောက်ပွဲဆိုင်ရာလုံခြုံရေးကော်မတီကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်ဆိုတာကိုပြောဆိုထားပါတယ်ရှင်